ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll be again.
တော်တရှိမိတ်ဆွေများရှိလူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောင့်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောင့်ကြတဲ့အခါစားတောင့်မှုမမှန်ကန်တာတွေစားတောင့်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောင့်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတံမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတရှိများရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာရိုးစင်းသောအစာများဤဩစာတက်ရောက်မှုဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါလိမ့်ရှင်တောတရှိများရှင်ဖျားရှင်ရဲ့ပြည့်ညတ်တော်ကိုစောင့်ရှောက်ဖို့ဝန်ခံထားတဲ့သူအပေါင်းဟာမကောင်းမှုအရာများမှကင်းလွတ်ကြမှာဖြစ်ပါတယ်ဒါပေမဲ့ပြညတ်တော်ကိုစောင့်ပါမယ်လို့ဝန်ခံကတိပြုထားတဲ့သူတွေတောင်မှသူ့မယားကိုပြမားတဲ့အပြစ်တွေကိုကျူးလွန်နေကြပါတယ်။သူတို့ရဲ့ထုံထိုင်းတဲ့အသိစိတ်တွေကိုနိုးကြားလာအောင်ကိုကျင့်တရားတွေကိုတိတိကျကျကျင့်ဆောင်ခြင်းဟာအသက်ဝိညာဉ်အတွက်တစ်ခုတည်းသောအကာအကွယ်ဖြစ်ပါတယ်။အခုအချိန်ဟာအယိုးစင်းဆုံးအစားအစာတွေကိုစားသုံးရမယ့်အချိန်ဖြစ်ပါတယ်။မူလသဘာဝမပြတ်အောင်ပြင်ဆင်ထားတဲ့အသေးနာနဲ့တည်တည်တွေဟာကောင်းကင်နိုင်ငံကိုဝင်စားဖို့ပြင်ဆင်နေကြတဲ့သူအပေါင်းရဲ့ဇပွဲပေါ်မှာထားတဲ့အစားအစာတွေဖြစ်ပါတယ်။အစားအစာတွေဟာရိုးစိမှုများလေလေအာသာရမက်တွေကိုထိန်းချုပ်ဖို့ပို့ပြီးတော့လွဲကူလေလေဖြစ်ပါတယ်။အရသာကိုဦးစားပေးသုံးဆောင်ခြင်းဟာကိုယ်စိတ်နှလုံးသုံးပါးစလုံးရဲ့ကျန်းမာရေးကိုထိခိုက်စေပါတယ်။လူတို့စားနေတဲ့အစားအစာဟာအကောင်းဆုံးသွေးသားကိုဖြစ်နိုင်တဲ့ရိုးစင်းပြီးကျန်းမာရေးနဲ့ပြည့်စုံတဲ့အစာမျိုးမဟုတ်ပါဘူး။သွေးမသန့်လို့ရှိရင်စိတ်နှလုံးနဲ့အသိဉာဏ်စွမ်းရည်တွေကိုထိုင်မိုင်းလာယုံတာမကဘူး။ရုံညံ့တဲ့အလိုရမက်တွေလည်းပြင်းထန်လာပါလိမ့်မယ်။အာဟာရမရှိတဲ့အစာတွေကိုစားဖို့မကြိုးစားသင့်ပါဘူး။အကြောင်းကတော့အဲ့ဒီအစာတွေဟာခန္ဓာကိုယ်ကျန်းမာရေးကိုထိခိုက်နိုင်ယုံတာမကမိမိရဲ့အိမ်တော်စုမှာရှိတဲ့သားသမီးတွေရဲ့ကြည်ပွားချမ်းသာမှုများကိုတော့မှထိခိုက်စေပါတယ်။အစာကြေချက်မှုကိုထိခိုက်စေတဲ့အစာ၊မကောင်းတဲ့စိတ်ကိုနိုးဆွနေတဲ့အစာ၊စိတ်ဓာတ်နဲ့အသိပညာစွမ်းရည်တွေကိုအားနည်းစေတဲ့အစာတွေနဲ့ထမင်းစပွဲမှာမပြင်းစင်ပါနဲ့။ကောင်းကင်မှလာတဲ့အမှန်တရားဟာသင်ရဲ့ကိုယ်ခန္ဓာစိတ်နှလုံးသုံးပါးစလုံးကိုမြင့်တင်ပါစေ။တန့်စင်ပါစေ။ဝိညာဉ်ရေးကိစ္စတွေကိုတိုက်ခိုက်နေတဲ့ကိုယ်ကာယတတ်မြင့်မှုတွေကိုရှောင်ကြဉ်ကြရမှာဖြစ်ပါတယ်။လူတို့စားနေတဲ့အစာတွေဟာရုပ်ညံ့တဲ့ရမက်တွေကိုဖြစ်ပေါ်လာအောင်နိုးဆွနေတဲ့အစာတွေမဖြစ်ဖို့တတိပြုရမယ်။စုံလင်တဲ့တန်ရှင်းခြင်းအသက်တာရရှိအောင်လှုပ်ဆောင်ရမယ့်တာဝန်ကိုထမ်းဆောင်ရမယ့်အစားခန္ဓာကိုယ်ထိန်းချုပ်မှုမပြုတ်နိုင်တဲ့အရာတွေမဖြစ်ဖို့လည်းတတိပြုရမှာဖြစ်တယ်။သီးခံတတ်တဲ့ပုပ်ကုတ်တူဖြစ်လာအောင်အစာစားတဲ့အခါမှာချုပ်တီးခြင်းပါရမီကိုတည်ဆောက်ရမှာဖြစ်တယ်။လောကဒလိအကျင့်တွေဟာ လူတို့ရဲ့မှတ်ကြောက်ဒါမှမဟုတ်စာမဟုတ်ပါဘူးအနာအယတာနဲ့ပြည့်စုံတဲ့အစာတွေနဲ့အားကျစေတဲ့တဘာဝအတိုင်းမဟုတ်တဲ့အစာတွေကိုစားတော့ခြင်းဟာခက်စားနေတဲ့ဒလစ်တစ်ခုဖြစ်ပါတယ်အဲ့ဒီဒလစ်ကြောင့်လူသားတွေမှာမကောင်းတဲ့စိတ်တွေအားကောင်းလာပြီးတော့ကိုကျင့်တရားဖွံ့ဖြိုးမှုတွေအားနည်းသွားပါလိမ့်မယ်သောတာရှင်များရှင်ချုပ်တီးခြင်းအကျင့်ကိုဖျားသခင်ရှေ့မှာပြုဖို့ဟုတ်တစ်ခုအနေနဲ့ရောကျမ်းမာရေးစည်းမျဉ်းများကိုအိမ်နီးချင်းတွေလိုက်နာအောင်လုံဆောင်ဖို့တိုက်တွန်းဖို့တာဝန်တစ်ခုအနေနဲ့ရောသဘောထားပြီးတော့မိမိရဲ့ခန္ဓာကိုယ်နဲ့တကွကတွင်းတောင့်တမှုနဲ့ရမျက်တွေကိုအလင်းတရားရရှိထားတဲ့မသိစိတ်ရဲ့ထိန်ချုပ်မှုအောက်မှာခရိယန်တွေထားခဲ့မယ်ဆိုရင်ကိုယ်စိတ်နှပြချမ်းမာချမ်းသာကြပါလိမ့်မယ်။စာတန်ကိုဆန့်ကျင်တိုက်ခိုက်နိုင်ဖို့စိတ်တကူတွေရရှိကြပါလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။တော်တရှိများရှင်လန်းချမ်းမြေ့ကြပါစေရှင်တော်ပါချာပေသူမဖြစ်နိုင်ရကိုရောသာကျွန်တော်ဤသက်ကျွန်တော်ဤဘဝကိုပေးပိုင်သူကျွန်တော်ရဲ့ချမ်းစီမျောနေခြင်းများနဲ့ကျွန်တော်ရဲ့ဝိညာဉ်ကဲတင်ခြင်းခွေးတွက်ကိုရောမှာတပါချာပေသူမဖြစ်နိုင်ရကိုရောမှာတပါကိုယ်တော်သာကျွန်တော်ဤသက်ကျွန်တော်ဤဘဝကိုပေးပိုင်သူကျွန်တော်ရဲ့ခြင်းစီမျော်လင့်ခြင်းများနဲ့ကျွန်တော်ရဲ့ဝိညာဉ်ကဲတင်ခြင်းခွင့်အတွက်ကိုတော်မှာတပါချာဘယ်သူမပေးနိုင်ရဒီမိရဲ့အရေးလွှမ်းမိုးချိန်ထဲသို့ရှောက်ခဲရစဉ်ဝေကာခဲ့ပြီမာနရဲ့တကုတ်ကြောခွင့်လောင်ချိန်မှာ
ကိုတိတ်ခါတော့ရတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ချစ်တော်တရာရှင်ဓမ္မမိတ်ဆွေပေါင်းကိုမင်္ဂလာပါလို့ရှိစွာနှုတ်ခွန်းဆက်တာကြပါတယ်။တရာရှင်ဓမ္မမိတ်ဆွေများအားလုံးဘုရားသခင်ရဲ့ကောင်းချီးကိုအထူးခံစားရပြီးတော့အရောက်စီတိုင်းစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။စိတ်ချမ်းသာကိုယ်ချမ်းမာရှိကြပါစေ။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့မှာဆက်လက်လေ့လာသွားမယ့်နှုတ်ကပတ်တော်ကတော့ဖရာသခင်ကိုတည်ကျွမ်းခြင်းပညာဖရာသခင်ကိုတည်ကျွမ်းခြင်းပညာဖရာသခင်ကိုတည်ကျွမ်းခြင်းဟာပညာရဲ့အချုပ်အခြာဖြစ်တယ်ဆိုပြီးတော့နှုတ်ကပတ်တော်တမန်ကျမ်းစာကလည်းပဲဖော်ပြထားတယ်ဘယ်ပညာမှကျွန်တော်ကဆိုရှင်ဖရာသခင်ကိုတည်ကျွမ်းခြင်းပညာလောက်ကြီးမားတယ်ဆိုတာမရှိဘူးဒါကြောင့်ဖရာသခင်ကိုတည်ကျွမ်းခြင်းဖရာတရား၌နေခြင်းထိုင်ခြင်းဖျားကိုအမြဲတမ်းပဲဥထိတ်ထားခြင်းဆိုတဲ့ဒီပညာကတော့ပညာတွေအားလုံးရဲ့အထက်မှာရှိပြီးတော့အချုပ်ချာဖြစ်တယ်တဲ့နော်ဒါကြောင့် ကျွန်တော်တို့ရဲ့အသက်တာမှာဘုရားသခင်ကမိမိကိုယ်တော်တိုင်အကြောင်းကိုကျွန်တော်တို့အားထင်ရှားစေဖို့ရန်အတွက်တော်ကောင်းကျွန်တော်တို့အားကိုယ်တော်တိုင်နဲ့ဆက်ဆံမိတ္တဟာယဖွဲ့စည်းရန်တော်တော်ကောင်းရှာကြံနေတော်မူသောနီလံပေါင်းများစွာရှိပေမယ်တဘာဝလောကမှာတို့ရှိရင်ကျွန်တော်အားမရမနာဘဲနဲ့အာယုံ၅ပါးအဖြစ်ဖော်ပြပေးလျက်ရှိပါတယ်ချစ်တတ်မိတ်ဆွေပေါင်းတို့ပွင့်လင်းသောစိတ်နှလုံးဟာတို့ရှိရင်ဘုရားသခင်ရဲ့လက်တော်နဲ့ပြုပြင်သောအရာများအဖြစ်ထင်ရှားသောမေတ္တာနဲ့ဘုန်းတော်အကြောင်းတို့ကိုဆွေးမြဲစွာမှတ်မိတတိယလိမ့်မယ်တဘာဝရဲ့အရာဝတ္ထုများအပြင်ဖျားသခင်နဲ့ဆက်သွယ်ရင်းနှီးရခြင်းအမှုကိုအသိရှိသောနားဖြင့်ကြားသည့်နားလည်းကြားလိမ့်မယ်ချစ်တတ်မိတ်ဆွေပေါင်းတို့စိန်လန်းသောလေပြင်းများမြင်မာတဲ့သစ်ပင်ကြီးတွေအဖိုးပွင့်များလွင့်သွားနေတဲ့မိုးတိမ်တွေကြာဆင်းနေတဲ့မိုးရေတွေမရမနာဆီးဆင်းနေတဲ့အတံမြင်နေသောချောင်းတွေစမ်းချောင်းတွေကောင်းကင်ဤဘုံတော်များတို့ဟာတို့ရှိရင်ကျွန်တော်တို့ရဲ့စိတ်နှလုံးသားများအားဖျားသခင်အကြောင်းကိုကြားပြောရရရှိတဲ့ခါမှာအဲ့ဒီအရာခတ်သိန်းတို့ကိုဖန်ဆင်းတော်မူသောအရှင်နဲ့အကျွမ်းဝင်ဖို့ရန်အတွက်ကျွန်တော်တို့အားဖိတ်ခေါ်ရရှိပါတယ်ကျွန်တော်တို့ကသာနားထောင်ကြမယ်ဆိုရင်ဖျားသခင်ဖန်ဆင်းထားတော်မူသောအရာများတို့ဟာတို့ရှိရင်ကျွန်တော်တို့အားနားထောင်ခြင်းယုံကြည်အားကိုးခြင်းတို့နဲ့သက်ဆိုင်သောသင်ငန်းစာများကိုလည်းပဲတုံ့တင်ပေးလိမ့်မယ်ချစ်တတ်မိတ်ဆွေပေါင်းတို့လဟာပြင်ကြီးတဲမှာတို့ရှိအရာမထင်သောလမ်းကြောင်းများ၌စီမံခန့်ခွဲထားတဲ့ခရီးလမ်းကိုကာလအဆက်ဆက်ရှောက်လိုက်နေကြသောကျင်နက်ခတ်တရားများနဲ့အသေးဆုံးအနှုမြူတိုက်အောင်တဘာဝရဲ့ဝိထုများတို့ရှင်ဖျားသခင်ရဲ့အလိုတော်ကိုသူတို့ကလိုက်နာကြပါတယ်။ဒါကြောင့်ဖျားသခင်ကတို့ရှင်ဖျားသခင်ရဲ့အလိုတော်ဟာကောင်းငင်မြေကြီးစကြဝဠာမှာရှိတဲ့အရာခတ်သိန်းတွေကယခုထိလိုက်ရှောက်နေစေပဲ။ဘုရားသခင်တို့ရဲ့ရာခသိန်းကိုကြည့်ရှုပြုစုတော်မူပြီးတော့ဖန်ဆင်းထားတော်မူသမျှတို့ကိုအစဉ်ထောက်မှတ်ထားတော်မူပါလေ။အလွန်ကျယ်ပြန့်သောမိုးကုတ်ဆက်ဝိုင်းတစ်ခုလုံးမှလည်းပဲမရေမတွက်နိုင်သောကဘာများတို့ကိုဘုရားသခင်ကကင်ဆွဲထားတော်မူသောအရှင်ဖြစ်ပါလေ။အဲ့ဒီအတွက်ကြောင့်စာလံဆရာကမြေကြီးသည်ထာဝရဘုရား၏ကျေးဇူးတော်နှင့်ပြည့်ဝလျက်ရှိ၏ဆိုပြီးတော့စာလံကျမ်းခန်းကြီး33ပိုင်းငယ်5မှာဖော်ပြခဲ့တယ်။စာလံကျမ်းခန်းကြီးတရားနဲ့ခွန်ပိုင်းငယ်53မှာလည်းပဲအကျဉ်းသူသည်ပညာရှိ၏ထိုသူသည်ဤအမှုရာကိုပြင်ဆင်၍သာဝရဖျား၏ကရုဏာကျေးဇူးကိုနားလည်လိမ့်မယ်ဆိုပြီးတော့ဖော်ပြထားတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဖျားသခင်ကကျွန်တော်တို့အားမိမိရဲ့နှုတ်ထွက်စကားတော်တမာချမ်းစာထဲမှာတဆင်စကားပြောတော်မူပါတယ်ဒီနေရာမှာတို့ရှင်ဖျားသခင်ရဲ့သဘောတော်ဂုံအင်ကာတော်အကြောင်းလူတို့နဲ့မိမိကိုယ်ကိုယ်တိုင်ဆက်သွယ်ပြုလုပ်တော်မူသောအမှုရာအကြောင်းနဲ့ရွေးနှုတ်ခြင်းအမှုအကြီးချောင်းတို့ကိုထင်ထင်ရှားရှားကျွန်တော်အားပေါ်ပြထားတော်မူပါတယ်ဒီချင်းရကိုကျွန်တော်ကြည့်လိုက်တဲ့အခါမှာဘိုးဘေးများပရောဖက်များနဲ့အခြားသောတန်ရှင်းသောရှေးလူကြီးများတို့ရဲ့ယာဇဝင်ကိုလည်းပဲကျွန်တော်တို့အားထင်ရှားစွာဖွင့်ပြထားပါတယ်ဒါကြောင့်သူတို့ဒီငါတို့ကဲ့သို့သောလောကတရား၌ကျင့်လေတော်သူဖြစ်၏ဆိုပြီးတော့ယာကုပ်ခန်းကြီးငါပိုင်းငယ်19မှာပေါ်ပြထားပါတယ်ဒီတော့ချစ်တဲ့မိတ်ဆွေပေါင်းတို့ရှေးပဝေနီကမှာရှိခဲ့သောကျွန်တော်တို့ရဲ့ဘိုးဘေးဘီဘီနီကလည်းပဲဖျားသခင်ရဲ့ရှေးဆောင်လမ်းပြမှုတွေဘုရားရဲ့မဆာမှုတွေဘုရားရဲ့ကွယ်ကာမှုတွေအများကြီးများစွာခံစားခဲ့ရသလိုယနေ့ခေတ်ကျွန်တော်တို့လည်းပဲဘုရားရဲ့ကောင်းချီးတွေကိုအထူးခံစားနေတာဖြစ်တယ်။ဒါကြောင့်သခင်ယေရှုကဓမ္မဟောင်းကျမ်းနဲ့ပတ်သက်ပြီးတော့လည်းပဲထိုကျမ်းစာပင်ငါ၏တည်တည်ဖြစ်တယ်။ဒါကြောင့်ကျမ်းစာ၌ဖော်ပြထားတဲ့အရာတွေအားလုံးကဘုရားသခင်ခရစ်တော်ကပြောလိုက်တယ်ငါရဲ့တည်တည်တွေဖြစ်တယ်တဲ့နော်။ဒါကြောင့်ဒီနေ့တည်တည်တက်ကရအထောက်ထားအပြည့်စုံတဲ့ကျွန်တော်တို့အတွက်ပေါ်ပြထားတဲ့နှုတ်ကပတ်တော်ကိုကျွန်တော်ကနေ့တိုင်းဖတ်ရှုမယ်လေ့လာမယ်နှုတ်ကပတ်တော်၌ကျွန်တော်အသက်ရှင်ဖို့ရန်အတွက်အလုံးမပင်ရည်ကြည်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့အသောရှင်သာဝရအသက်ကိုရအံ့သောငါအာယုံစူးစိုက်ပြီးတော့မျော်လင့်နေကြတဲ့ရွေးနှုတ်ရှင်ကထိုကျမ်းသာ၌တည့်တည့်ခံထားသောကိုတော်ပင်ဖြစ်တဲ့မိတ်ဆွေပေါင်းတို့ကျမ်းသာအတအုပ်လုံးကဆိုရှင်ကိုတော်ရဲ့အကြောင်းကိုတည့်တည့်ခံထားတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီတည့်တည့်ခံထားတဲ့နှုတ်ကပတ်တော်ကိုကျွန်တော်အားလုံးကကြည့်ရှုဖတ်ရုပ်ပြီးလေ့လာဖို့ရတဲ့အလွန်မပင်ရည်ကြည်ပါတယ်။ဒါကြောင့်ဖန်ဆင်းတော်မူခြင်းနဲ့ကင်းသောအရာတစ်စုံတစ်ခုမှမရှိဆိုပြီးတော့ရှင်ဝခိုင်းတစ်ပိုက်ငယ်သုံးပါလည်းပဲဖော်ပြထားတယ်။ဒီလိုကြောင့်ဖန်ဆင်းခြင်းကြောင်းနဲ့ရေးမှတ်ထားတဲ့အခါမှာကိုရောဖန်ဆင်းထားတဲ့အရာတွေအရာခတ်သိန်းကပြည့်စုံကုန်လုံးလျက်ရှိတယ်။ကိုရောဖန်ဆင်းခြင်းနဲ့ပတ်သက်ပြီးတော့လွတ်နေတဲ့အရာဘာမှမရှိဘူးတဲ့။ငါသည်အလင်းမြန်လာမယ်တဲ့။ဗျာဒိတ်ကျမ်းခန်းကြီး20ပိုက်ငယ်7မှာဆိုရှင်ဘုရားသခင်ကဆိုရှင်အစာပြုတော်သူ ယခုအလဲမာလည်းပဲတရှိတော်မူတဲ့ဖျားဖြစ်ပြီးတော့အဆုံးမှလည်းပဲအဆုံးတတ်မဲ့ဖျားဖြစ်တဲ့အတွက်ကြောင့်ယနေ့ဒီဖျားသခင်ကားလို့ရှိရင်သူ့ရဲ့သားသမီးများကိုအလင်းမီသူ့ကိုပဲယုံကြည်ဖို့ရန်အတွက်ဖိတ်ခေါ်နေတာဖြစ်တယ်။ဒါကြောင့်ဒီနေ့ကျွန်တော်ကားလို့ရှိရင်ဖျားကိုတည်ကျွမ်းတဲ့အသက်တာမျိုးနဲ့ကျွန်တော်ကအသက်ရှင်ဖို့ရန်အလုံးမပင်ရည်ကြီးပါတယ်။ဒါကြောင့်ဖျားကိုတည်ကျွမ်းခြင်းကကျွန်တော်တို့အတွက်ပညာရှိဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ဒါကြောင့်စိတ်နှလုံးတစ်ခုလုံးကားလို့ရှိရင်ဖျားသခင်ရဲ့နှုတ်တော်အတွက်စကားတော်နဲ့ပြည့်ဝပါစေမိတ်ဆွေပေါင်းတို့။ဒါအပြင်ပြင်းထန်သောသင်ရဲ့ငါမို့ချင်းကိုပြည့်စေသောအသက်ရည်လည်းဖြစ်ပါစေ။ဒါမှမကဘဲနဲ့ကောင်းကင်မှလာသောအသက်မုံလည်းဖြစ်ပါစေ။သခင်ယေရှုကလူသားရဲ့သားကိုမစားအသွေးကိုမတောက်လျင်သင်တို့၌အသက်မရှိဆိုပဲယောဟန်ခန်းကြီး6ပိုင်းငယ်53မှာဖော်ပြတာတဲ့။ဒါကြောင့်ဒီနေ့ကျွန်တော်ကတို့ရှင်ဖခင်ရဲ့တက်တည်တက်ကာရဖြစ်တဲ့အသက်မုံဖြစ်တဲ့နှုတ်ကပတ်တော်ကိုကျွန်တော်ကတို့ရှင်မစင်ချင်ဘူး။နှုတ်ကပတ်တော်၌အသက်မရှင်ဘူးဆိုရင်ကျွန်တော်အားလုံးကဘယ်သူမှအသက်မရှိတဲ့သူတွေဖြစ်တယ်ရှင်လေးရနဲ့တည်နေတဲ့သူတွေဖြစ်တယ်။အဲဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာပါလို့ရှိရင်အမြဲတမ်းတက်ရှင်တဲ့သူဖြစ်ဖို့ရန်အတွက်လူသားကြီးအသားကိုမစအသွေးကိုမတောက်နိုင်ရင်တင်တော့နိုင်အသက်မရှိလို့ပြောတဲ့အတွက်ကြောင့်ယနေ့ကျွန်တော်ကနှုတ်ကပတ်တော်၌အသက်ရှင်ဖို့ရန်အတွက်အလုံးမပင်ရည်ကြည်ပါလေ။ဒါမှမကမနဲ့ကိုတော်ကမိမိကိုယ်တိုင်အကြောင်းနဲ့ပတ်သက်ပြီးတော့ငါပြောသောစကားသည်ဝိညာဉ်ဖြစ်၏အသက်လည်းဖြစ်တယ်လို့ဖော်ပြထားတယ်။ရှင်ဟခန်းကြီး6ပိုင်းငယ်63မှာရှင်းလင်းစွာဖော်ပြထားပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့တို့ကြောင့်ကိုယ်တော်မိမာခဲ့တဲ့အရာကတော့ငါပြောသောစကားဟာဝိညာဉ်ဖြစ်တယ်အသက်လည်းဖြစ်တယ်ဆိုတဲ့အတွက်ကြောင့်ဒီနေ့ဒီနှုတ်ကပတ်တော်ဟာကျွန်တော်အားလုံးအတွက်အသက်ရဲ့ရင်းမြစ်ဖြစ်တယ်ဆိုတာကိုကျွန်တော်ကိုယ်တိုင်ကသိရှိပြီးတော့ဘုရားသခင်ကိုတည်ကျွမ်းတဲ့အသက်တာနဲ့ရှင်သန်နိုင်ဖို့ရန်အတွက်နှုတ်ကပတ်တော်၌ကျွန်တော်အသက်ရှင်ဖို့ရန်အတွက်အလုံးမပင်အရေးကြီးပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ဟာတို့ရှင်ကိုယ်ကာယအတွက်ကျွန်တော်ဟာတို့ရှင်စားတောက်တဲ့အာဟာရတွေအပြင်ကိုယ်ကာယကကြီးပြင်းရတယ်ဒါပြင်ကျွန်တော်ကာယနဲ့ဆိုင်သောလူမှုရေးကိစ္စနဲ့တူဝิญဉဉ်ရေးကိစ္စတွင်လည်းပဲကျွန်တော်ကတို့ချင်းချီးထွားဖို့ရန်အတွက်နှုတ်ကပတ်တော်ကိုကျွန်တော်ကတို့ချင်းနေ့စဉ်နေ့တိုင်းစားတောက်ဖို့ရန်အတွက်အလုံးမပင်ရည်ကြည်တယ်။ဒါမှသာလည်းကျွန်တော်ကတို့ချင်းစိတ်တတိနဲ့ခွန်အားတွေရရှိလာလိမ့်မယ်မိစေပေါင်းတို့။ဝิญဉဉ်ရေးစိတ်တတိနဲ့ဝิญဉဉ်ရေးခွန်အားတွေပုံမို့ပြီးတော့ပြေဝဆုံနေလာမှာဖြစ်တယ်။ဒီတော့ဒီနေ့ကျွန်တော်ရအသက်တာမှာလို့ချင်းဘဝတတာရှင်သန်တဲ့ကာလပတ်လုံးမှာအမှုမှမမဲ့နေထိုင်သွားလာလှုပ်ရှားပြီးတော့အသက်ရှင်ဖို့မဟုတ်ဘူး။ဖခင်နဲ့တရားနဲ့ဖခင်သခင်ရဲ့အလိုတော်နဲ့ညီတော်အသက်တာနဲ့ကျွန်တော်ဘဝကိုတည်ဆောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်အလိုမပင်ရည်ကြည်ပါတယ်။ဒါကြောင့်ကျမ်းစာကမြည်ခဲ့သောတုံတီတီအကြောင်းကိုလူတစ်စုံတယောက်ဤတက်တည်ခံချက်ကိုကျွန်တော်တို့သည်မယူအပ်ဘဲမိမိကိုယ်တိုင်သိရှိဖို့ရန်ဖခင်သခင်ဤနှုတ်ထွက်စကားတော်ကိုလေ့ကျက်ကြရမယ်တဲ့နော်။ချစ်တဲ့မိတ်ဆွေပေါင်းတို့။သူများပြောလို့ကိုယုံတာမဟုတ်ဘူး။သူများတုံတင်လို့ကိုယုံတာမဟုတ်ဘူး။သမ ्या ကဒီနှုတ်ကပတ်တော်ကဒီလိုဖော်ပြတယ်လို့ပြောလို့ကိုကတော့ရှင်လိုက်လျှောက်တာမဟုတ်ဘဲနဲ့ကိုကိုတိုင်ကနှုတ်ကပတ်တော်ကိုကျွန်တော်ကတော့ရှင်ဖတ်ရှုလေးချက်ဖို့ရန်အတွက်အလွန်မပင်အရေးကြီးပါတယ်။ဒါကျွန်တော်တို့ဒီမိမိကိုတိုင်စဉ်စားဆင်ခြင်ရမည်အမှုကိုခြားနာတော်သူတို့အားပြုလုပ်ခိုင်းလျင်ကျွန်တော်တို့ဤခွန်အားတတ္တိများသည့်ချွတ်တဲ့၍အရေးချင်းများသည့်ကျုံသွားလိမ့်မယ်တဲ့။နော်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကတော့ရှင်ကိုတိုင်ကမလေးချက်ဘူးကိုယ်တိုင်ကတမချမ်းစာမဖတ်ဘူးသူများပြောတာကိုပဲယုံပြီးတော့သူများပြောတဲ့အတိုင်းပဲလိုက်လျှောက်နေမယ်ဆိုရင်တဲ့ယနေ့ကျွန်တော်ရဲ့အရေးချင်းတွေခွန်အားတွေကလုံးဝရုပ်လျော့သွားပြီးတော့ကျွန်တော်ရဲ့အရေးချင်းတွေကလည်းလုံးဝကျုံသွားမယ်တဲ့ချစ်တဲ့မိတ်ဆွေပွားများဖို့တိုးပွားမှုမပြောနဲ့ကျွန်တော်ကတော့ရှင်ဘုရားသခင်ကိုတည်ကျွမ်းခြင်းကနေမှာတဖြည်းဖြည်းနဲ့ရုပ်လျော့ပြီးတော့ကျွန်တော်အားလုံးကတော့ရှင်ဆုံးရှုံးခြင်းကိုရောက်နိုင်မယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ကျမ်းစာကိုလေ့ကျက်ခြင်းထက်အဘယ်ရာမျှဝေဖန်ပိုင်းခြားနိုင်သောဉာဏ်ကိုမတိုးပွားစေနိုင်ဘူး။တမန်ကျမ်းသာတော်များဤကျယ်ဝန်း၍ဂုံတရေတိုးတက်စေသောဓမ္မတရားများလောက်ဘယ်စာအုပ်များစင်ခြင်းဉာဏ်ကိုမြင့်တင်ပေး၍ဉာဏ်စွမ်းများကိုအားဖြည့်စေရန်တကောနှင့်မပြည့်စုံကြခြင်းတဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့တမန်ကျမ်းစာကကျွန်တော်ရဲ့ဉာဏ်ရည်ဉာဏ်ဓာတ်တွေတိုးပွားဖို့ဖြစ်တယ်ကျွန်တော်ရဲ့အမျှော်မြင်ကြီးမားတဲ့ဉာဏ်ပညာတွေပုံမို့ပြီးတော့တိုးတက်လာဖို့ဖြစ်တယ်တမချမ်းသာလို့ရှင်တကယ်ကျယ်ဝန်းပြီးတော့ကျွန်တော်ရဲ့ဘဝအတွက်တကယ်ပဲကောင်းမွန်ပြီးတော့မြတ်တဲ့အသိဉာဏ်ကိုပေးနိုင်တဲ့မြင့်တင်ပေးနိုင်တဲ့เนาะဉာဏ်စွမ်းအားကိုဖြည့်ဆည်းပေးနိုင်တဲ့တကူရှိတဲ့အတွက်ကြောင့်ဒီချမ်းသာကိုကျွန်တော်အားလုံးကဖတ်ရှုမှာဖျားနဲ့ပို့ပြီးတော့အကျွမ်းတော်ဝင်ဖြစ်လာမယ်ဖျားနဲ့များများစကားပြောလာမယ်ဒါကြောင့်ချမ်းသာဖတ်၍နေစဉ်ဆုတောင်းလို့ပြောတဲ့အခါမှာချမ်းသာဖတ်ရင်အလိုလိုနဲ့ဆုတောင်းတတ်လာမယ်ဆုတောင်းရင်ချမ်းသာလိုလိုနဲ့ဖတ်တတ်လာမယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ဤနှုတ်ထွက်စကားတော်ကိုလေ့ကျက်သင့်သည့်အတိုင်းလေ့ကျက်ကြလျင်လူတို့၌ယခုကာလတွင်တွေ့နိုင်ခဲ့သည့်
အမြင့်ကျယ်သောစိတ်မြင့်မြတ်သောအကျင့်ခိုင်ခံ့တည်မြဲသောအရေးချင်းအရေးရွယ်ချက်များနဲ့ပြည့်စုံကြလိမ့်မယ်နော်ခိုင်ခံ့တည်မြဲသောရည်ရွယ်ချက်များနဲ့ပြည့်စုံကြလိမ့်မယ်ဒါကြောင့်ဘုရားနဲ့ယဉ်ဤကျွမ်းဝင်မှုဘုရားနဲ့ယဉ်ဤကျွမ်းဝင်မှုဘုရားသခင်ကိုတည်ကျွမ်းခြင်းသင်ရတတ်တာမှာအမြဲတမ်းပဲရှိနိုင်ဖို့ရန်အတွက်ယနေ့ဘာလို့ရမလဲနှုတ်ကပတ်တော်ကျွန်ုပ်ကဖတ်ရှုရမှာဖြစ်တယ်ကျွန်တော်တို့ကတော့ရှေစိတ်ပါစွာကယူဆိုင်ခြင်းဆူတောင်းခြင်းမရှိဘဲနဲ့လေးကျက်မယ်ဆိုလို့ရှင်လည်းပဲပညာကိုမရနိုင်ဘူး။ဒါတမန်ကျမ်းစာကိုဖတ်တဲ့ခါမှာလည်းပဲတမန်ကရှန်ကလိုပဲကျွန်တော်ကတော့ရှင်ရိုးရိုးစာလေးတွေဖတ်တယ်လို့မျိုးဖတ်မယ်ဆိုလို့ရှင်လည်းပဲမိษွေတင်ကပညာကိုမရနိုင်ဘူးတဲ့။တမန်ကျမ်းစာတို့ရှင်ကျွန်တော်အားလုံးတဲ့ပညာကိုပေးနိုင်တော်များတယ်ပဲကျွန်တော်ကတော့ရှင်စိတ်ပါစွာကယူဆိုင်ပြီးတော့ဖတ်ရမယ်။ပြီးရင်ဆူတောင်းခြင်းနဲ့ကျွန်တော်ကတော့ရှင်တမန်ကျမ်းစာကိုလေလာကြရမှာဖြစ်တယ်။ဒါမှသာလေချစ်တဲ့မိတ်ဆွေသင်ဟာကောင်းမြတ်ဆုံးနေတဲ့အကျိုးထူးကိုခံစားရပြီးတော့ဘုရားသခင်နဲ့သင်နဲ့ဆက်ကြမှာတို့ချင်းတကယ်အကျွမ်းဝင်တည်ကျွမ်းခြင်းတကယ်မိတ်ဆွေပေါင်းသိမ့်ခဲ့သူတခါရောင်းရင်ခဲ့သူဖြစ်လာလိမ့်မယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျမ်းစာတစ်ချက်ကိုအခြားကျမ်းစာတစ်ချက်နဲ့နှိုင်းယှဉ်ကြည့်ရမယ်တဲ့နော်။ဒါကျမ်းစာဖတ်တဲ့ခါမှာမှန်သလားမှားသလားအထောက်ထားကတကယ်ဟုတ်သလားမဟုတ်ဘူးလားဆိုတာကိုဒီနေ့ကျွန်တော်ကတမန်ကျမ်းစာကကျွန်တော်ကိုကောင်းဆုံးတော့တုံတင်ထားတာတွေ့ရလိမ့်မယ်။ဒါကြောင့်စူမတောင်းပဲနဲ့ပဲဘယ်ခါမှကျမ်းစာကိုဖတ်ရှုလေးချက်ချင်းမပြုတ်ရတဲ့နော်။ကျမ်းစာအုပ်ကိုမဖွင့်ပြီးတန်ရှင်းသောဝိညာဉ်တော်၏ပြုတ်ပြင်းလမ်းပြခြင်းတကောကိုရရှိရန်ကျွန်တော်တို့သည်ဆုတောင်းကြရမယ်။ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ဒီနေ့တမန်ကျမ်းစာကိုဖတ်တဲ့ခါမှာချစ်တော်မိတ်ဆွေသင်ရောကျွန်ုပ်ပါအဓိကအလေးထားရမယ့်ချက်ကစူမတောင်းပဲနဲ့ဘယ်ခါမှတမန်ကျမ်းစာကိုမဖတ်ပါနဲ့တဲ့မကြက်ပါနဲ့တဲ့ကျမ်းစာအုပ်ကိုမဖွင့်ပြီးကျွန်တော်တန်ရှင်တော်ဝိညာဉ်တော်ကိုကျွန်တော်ရဲ့ထဲမှာပြုတ်ပြင်းလမ်းပြဖို့ရန်အတွက်ဆူတောင်းကြရမှာဖြစ်တယ်။ဒါမှသာလေကျွန်တော်ကတော့ရှင်တမာကျမ်းစာဖတ်တဲ့အခါမှာကျွန်တော်အတွက်အလွန်မှပင်ဖျားနဲ့တကယ်ပဲအကျွမ်းဝင်မှုများစွာရရှိလာမှာဖြစ်တယ်။ဒါကြောင့်ကိုတော်သည်အဘယ်သို့သောအားဖြင့်ကျွန်ုပ်ကိုတည်တော်မူသည်နည်းဟုပြန်၍မေးလျှောက်တော်သခင်ယေရှုကဖိလိပ္ပုငါသည်တင့်ကိုမခေါ်မီတင်းသည်တင်းမောတပန်းပင်အောင်းနာရှိသည်ကိုမြင်သည်ဆိုပြီးတော့ရှင်ဟခိုင်တိပိုင်ငယ်49 48မှာတွေ့ရမှာဖြစ်တယ်။ဒါကြောင့်တမာတရားဟာအဘေယာဖြစ်တဲ့ကိုကျွန်တော်ကသိနာလည်မယ်အကြောင်းအလင်းတရားကိုရရှိဖို့ရတဲ့ကျွန်တော်ကသခင်ယေရှုကိုရှာမယ်ဆိုရင်ကိုတော်ဟာစိတ်ကြွယ်ရရ၌ဆုတောင်းတော့ကျွန်တော်တို့ကိုလည်းမြင်တော်မူလိမ့်မယ်တဲ့ချစ်တဲ့မိစေပေါင်းတို့ဒါမှမဟုတ်မနဲ့အလင်းနဲ့ပြည့်ဝသောလောကမှာကောင်းကင်တမန်တို့ဟာလည်းပဲဖျားသခင်ရလမ်းပြဆောက်ရှောက်ခြင်းကိုနှိမ့်ချသောစိတ်နှလုံးဖြင့်ရှာဖွေသောသူတို့နှင့်အတူရှိလိမ့်မယ်တဲ့ချစ်တဲ့မိစေပေါင်းတို့ဒါကြောင့်တန်ရှင်သောဝိညာဉ်တော်ကကယ်တင်ရှင်ကိုချီးမြှောက်ပြီးတော့ဘုန်းတော်ကိုထင်ရှားစေတော်မူပါတယ်။သခင်ခရစ်တော်ကို၎င်းကိုတော်ရဲ့ဖြောင်းမတ်ခြင်းအဖြစ်၌တန်ဆင်ခြင်းကို၎င်းကိုတော်အားဖြင့်ကျွန်တော်တို့ရရှိသောကယ်တင်ခြင်းအမှုကြီးကို၎င်းဖော်ပြခြင်းဟာတို့ရှင်၎င်းရဲ့အလုပ်ဖြစ်ပါတယ်။ဒါကြောင့်သခင်ယေရှုကတို့ရှင်ထိုသူသည်ငါနှင့်ဆိုင်သောအရာကိုယူ၍သင်တို့အားဖော်ပြလိမ့်မယ်လို့မိန့်တော်မူခဲ့တာဖြစ်တယ်။ရှင်ဝံခရိဝင်ခန်းကြီး16ပိုင်းငယ်14မှာဖော်ပြထားတယ်။ဒါကြောင့်တမန်တရားရဲ့ဝိညာဉ်သားလေးရေဖျားသခင်ရဲ့တမန်တရားကိုအကျိုးဖြစ်ထွန်းစေအောင်တွင်တင်တော်မူသောဆရာဖြစ်ပါတယ်။ဖျားသခင်တို့ရှင်မိမိရဲ့သားတို့ကိုလူတော်ဘာတို့အတွက်စွန့်တော်မူပြီးတော့မိမိရဲ့ဝိညာဉ်အားလူတို့ရဲ့ဆရာနဲ့အစဉ်အဆက်လမ်းပြသူအဖြစ်ခန့်အပ်ထားတော်မူတဲ့အတွက်ကြောင့်ဖယားသခင်တို့ရှင်လူတော်ဘာတို့အားညီမြလောက်ဂယုဆိုင်အရေးတူပြုတ်တယ်ဆိုတာကိုယနေ့ကျွန်တော်ကတို့ရှင်သိရှိနားလည်သဘောပေါက်ဖို့ဖြစ်တယ်ချစ်တဲ့ပိတ်ဆွေပေါ့တို့ဒါကြောင့်ဒီနေ့ဖယားသခင်နဲ့အကျွမ်းတော်ဝင်ကျွန်တော်ကတို့ရှင်သိကျွမ်းနေဖို့ရန်အတွက်ယနေ့သင်ဘာလောက်ရမလဲဆိုတော့ဒီနှုတ်ကပတ်တော်မှာနှုတ်ကပတ်တော်တမာကျမ်းစာကိုကျွန်တော်တို့နေ့စဉ်နေ့တိုင်းဖတ်ယူရမယ်လေ့လာရမယ်ဖယားနဲ့များများစကားပြောရမယ်နောက်ကပါတော့ကိုဖတ်တဲ့ခါမှာလည်းပဲဆုတောင်းပြီးမှဝိညာဉ်တော်ကိုကျွန်တော်ကိုပဲ့ပြင်ဖို့ကျွန်တော်တောင်းခံပြီးမှကျွန်တော်ကနောက်ကပါတော့ကိုဖတ်ရမှာဖြစ်တယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့သူများတုံတင်တိုင်းကိုယုံဖို့မဟုတ်ဘူး။သူများနောက်ကပါတော့ဖတ်တိုင်းကိုလိုက်ဖတ်ဖို့မဟုတ်ဘဲနဲ့ကိုကိုတိုင်းကနောက်ကပါတော့ကိုဖတ်ရှုလေ့လာပြီးတော့ဖရာသခင်နဲ့အကျွမ်းတဝင်တည်ကျွမ်းခြင်းမှုကိုပြုနိုင်ကြတဲ့ဖရာရဲ့သားသမီးယရနာကောင်းများဖြစ်ကြပါစေကြောင်းဆူတောင်းဆန္ဒပြုနေဒီကုန်းချုပ်လိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးကိုဖျောက်ကောင်းကြီးချပေးပါစေအာမင်
ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါ
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှိနောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှိ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှိ
AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ